မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတည်တက်လာခဲ့တဲ့6လတာကာလအတွင်းမှာမြို့သားပြန်လည်တင့်မြင့်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနေပြည်တော်မှာဒီကနေ့ကျင်းပတဲ့အာဆီယံပါလီမန်များညီလာခံဖွင့်ပွဲမှာပြောကြားလိုက်ပါတယ်ဒါပြင်ရခိုင်အရေးကိစ္စအပါအဝင်မြန်မာနိုင်ငံရင်းဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလည်းကြော်လွှားနိုင်ဖို့ကြိုးပမ်းနေပြီးတော့အိန္ဒိယနိုင်ငံတွေအနေနဲ့လည်းအပြုသဘောဆောင်ကူညီကြဖို့တိုက်တွန်းလိုက်ပါတယ်အပြည့်အစုံကိုတော့ကိုရီးယားနိုင်ငံကပြောပြပေးမှာပ
ါ38ကြိမ်မြောက်အာဆီယံပါလီမန်များညီလာခံကိုနေပြီးတော့မှဒီကနေ့စတင်ဖွင့်လှစ်ခဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအဖွဲ့မိန်ကိုပြောကြားခဲ့ပါတယ်စူရာတက်တက်လာခြင်းကစတင်ပြီး6လတာကာလအတွင်းမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဦးစားပေးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းတွေမှာအခုလိုပြောကြားခဲ့ပါတယ
် The first priority of our new government is to bring about a national reconciliation and harmony
ကျမတို့အစိုးရတက်ရဲ့ပထမဦးစားပေးလုပ်ငန်းစဉ်ကတော့ကျမတို့လူ့အဖွဲ့အစည်းတစ်ခုလုံးမှရှိတဲ့အစိတ်ပိုင်းအားလုံးအကြားအမျိုးသားပြည်နယ်ရင်ကြားစေရတဲ့တဟကြတာဖြစ်ရေးကိုဖော်ဆောင်ဖို့ပဲဖြစ်ပါတယ်ပြီးခဲ့တဲ့လမှာပဲစစ်မှန်တဲ့ Democratic Federal ပြည်အောင်စုထူထောင်ဖို့ခြေလှမ်းတရအနေနဲ့ပြည်အောင်စုငြိမ်းချမ်းရေးညီလာခံ27အရာစုပင်လုံးကိုနေပြည်တော်မှာကျင်းပခဲ့ပါတယ်။ကျမတို့နိုင်ငံလွတ်လပ်ရေးရကြတဲ့အစလို့အစဲစုနဲ့တည်းဖြစ်ပွားခဲ့တဲ့ပြည်ပခါတွေမိကုံးချုပ်အဆုံးတတ်နိုင်ဖို့အရင်အစိုးရကစတင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကျမတို့အနေနဲ့ပြီးမြောက်အောင်မြင်အောင်လှုပ်ဆောင်ပြီးတော့ကျမတို့ပြည်သူအားလုံးနှစ်ပေါင်းများစွာမျှော်လင့်တောင်းတနေတဲ့ထောက်ရငြိမ်းချမ်းရေးရရှိအောင်လို့စောင့်ခြင်းပေးဖို့ရည်မှန်းထားပါတယ်။
NLD ဆိုရကမြို့သားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်နေတဲ့အပေါ်မှာထောက်ခံတယ်လို့ချန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အတွင်းမူဦးဆိုင်ညွန့်လွင်ကပြောပါတယ်ဆိုရတဲ့လက်ထက်မှာမြို့သားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးတွေတိုးတက်မှုတွေရှိလာပေမဲ့မဟာမိတ်တွေနဲ့အခုထပ်ပို့ပြီးတော့ပူးပေါင်းဆောင်ရွက်တင့်တယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်
အားရကျဉ်းနမှုရှိတယ်လို့ဘယ်သူမှပြောလို့ရမှာမဟုတ်ပါဘူးအဲဆိုရပဲလို့ပြောလို့ရမှာမဟုတ်ပါဘူးသို့တော်လည်းပဲဟိုအရင်ထက်စာတော့အခုပုံပြရဟိုကဖြစ်လာပါတယ်တိုးတက်မှုရှိပါတယ်ညီလာခံမလက်မမထိုးရတဲ့လူတွေပထမဦးဆုံးတက်ခွင့်ပေးတာလို့တော့ဆွေဆွေကြီးတက်လာတာလို့ဟိုကောင်းပါတယ်သို့တော်လည်းပဲကျွန်တော်ပြောချင်တာကဒီလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့နော်ကူညီခြင်းတဲ့လူတွေရောတော့ကူညီနိုင်တဲ့လူတွေရောပူးပေါင်းဆောင်ရွက်ခြင်းတဲ့လူတွေရောပူးပေါင်းဆောင်ရွက်နိုင်တဲ့လူတွေဝန်ရတဲ့လူတွေလည်းအများကြီးရှိပါတယ်ဒါပေမဲ့အလုံးအကျွန်တော်တည်သလောက်ကသူတို့ဘာကူညီရမလဲဘယ်လိုဝန်ရံရမလဲဆိုတာမသိတဲ့အချက်ပဲကျွန်တော်ထင်တယ်မဟာမိတ်တွေကိုအခိုက်အယောက်တော့လက်တွဲဆွေးနွေးမှာပုံပြီးတော့ကောင်းမယ်လို့ထင်ပါတယ
်ပြည်တွင်းငြိမ်းချမ်းရေးနဲ့အတူ NLD အစိုးရတဲ့အတွက်နောက်ထပ်စိန်ခေါ်မှုတစ်ခုကတော့ရခိုင်ပြည်နယ်ကမတူညီတဲ့လူမှုအတိုင်းအဝန်တစ်ခုကြားတစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့ကိစ္စဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့လည်းတစ်ဖက်နဲ့တစ်ဖက်အစဉ်ပြေပြေတဟဇာတာဖြစ်ဖို့ NLD အစိုးရကကြိုးပမ်းဆောင်ရွက်နေတယ်လို့ဒေါက်ဆန်းစုကြည်ကဒီကနေ့ပြောကြားသွားပါတယ
် We are also striving to bring harmony and understanding between the different communities
။ဒီကနေ့မှာတူညီတဲ့အတိုင်းအဝိုင်းတွေကြောင်းမှာတဟဇာတာဖြစ်နေတဲ့နားလည်မှုတွေစောင့်ခြင်းပေးနိုင်ဖို့ကိုလည်းကျွန်တော်တို့ဆောင်ရွက်နေပါတယ်။ရခိုင်ပြည်နယ်အခြေအနေဟာရှုပ်ထွေးနေနေပါတယ်။ကျွန်တော်တို့နိုင်ငံရဲ့အနေနဲ့ကိုကြော်ပြီးတော့အာဆီယံဒေသကျင်းပကဘာရဲ့အစိုးရပြုဝန်စရာကိစ္စတခုဖြစ်လာနေပါတယ်။ကျမတို့အစိုးရတဲ့စတင်ဖွဲ့စည်းခြင်းကစပြီးတော့ဒီစိန်ခေါ်မှုတွေကိုဖြည့်ရှင်းနိုင်မှုကြိုးပမ်းနေပါတယ်။ဒီစိန်ခေါ်မှုတွေကိုဘက်ပေါင်းစုံကနေပြီးတော့တုံ့တက်ဖြည့်ရှင်းနိုင်တဲ့နေရာမှာကျမတို့ကိုကူညီဖို့အတွက်ကျမတို့ကိုကူညီနိုင်ဖို့အတွက်ဒေါက်တာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုလည်းဖွဲ့စည်းခဲ့ပါတယ်
။မြန်မာနိုင်ငံအနေနဲ့တစ်ချိန်ကရှေ့တောင်အာရှဒေသမှာထိတ်တန့်ရောက်ခဲ့ပြီးမဲ့စစ်အစိုးရတွေလက်အောက်မှာနိုင်ကြတဲ့အခြေအနေတွေကြုံခဲ့ရပြီးတော့အခုခါမှာအရတားစစ်စစ်ဆိုရကတိုင်းပြည်ပြန်လည်ထူထောင်ဖို့ကြိုးပမ်းနေသလိုဒေသတွင်းနိုင်ငံတွေနဲ့လည်းမြန်မာနိုင်ငံအပေါ်မှာအပြုသဘောဆောင်တဲ့အကူအညီတွေပေးကြဖို့ဒေါက်ဆန်းစုကြည်ကအလေးထားပြောကြားသွားပါတယ်။ဆိုရတဲ့ရဲ့လက်ရှိလှုပ်ဆောင်နေတဲ့အပေါ်မှာမြန်မာနိုင်ငံရဲ့အကဲခတ်ဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်
။အခုဆိုရင်ဒီ27ရာစုပင်လုံညီလာခံဖွင့်ပွဲလို့ပဲပြောပါစို့တကယ်လို့ညီလာခံအစ်စ်ကြီးကတော့မဆနိုင်သေးဘူးပေါ့။အဲ့ဒါကြီးကိုစပြီးတော့သူတို့ကျင်းပလိုက်နိုင်ပြီဒီကျင်းပလိုက်တဲ့ဒီမှာလွတ်လပ်ရပြီးကလေးကတမိုင်းမှာမတွေ့ရဘူးတဲ့အခင်းချင်းတွေအကုန်လုံးဒီမှာလာပြီးတော့မှဟိုတတ်မတော်ရောတော်တွေရလက်နဲ့ကင်တွေရောဒီလူလူကရွေးကောက်တင်ပြောက်လိုက်တဲ့ပုံကိုယ်တွေရောအကုန်လုံးဒီမှာစုံပြီးတော့မှအဲပြောဆိုညှိနှိုင်းတဲ့စကားဝိုင်းကြီးကိုစပြီးတော့မှတည်လိုက်နိုင်ပြီဆိုတာကလည်းဒါတိုးတက်မှုပဲပြီးတော့မှရခိုင်ကိစ္စဆိုရင်လည်းကျွန်တော်တို့ရဲ့အမြင်ကတော့တိုးတက်မှုတွေအများကြီးရှိတယ်လို့တော့မြင်တယ်။ဒါပေမဲ့ဒီပြဿနာတွေကနှစ်ပေါင်းများစွာရှိလာတဲ့ပြဿနာတွေဖြစ်တဲ့အခါကျတော့အခုမှ ဟိုတိုးတက်မှုဆိုတာကစယူမဲ့စပြီးတဲ့ခါကျတော့ဟိုရှေ့ကိုအများကြီးသွားရအောင်မယ်လို့တော့ကျွန်တော်မြင်ပါတယ်
အာဆီယံပါလီမန်များညီလာခံကိုတော့ဒီကနေ့စက်တင်ဘာ30ရက်နေ့ကစတင်ပြီးအောက်တိုဘာ3ရက်နေ့ထိနေပြည်တော်မှာ4ရက်ကြာကျင်းပသွားမှာ